ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်အတွင်းမှာရှိတဲ့ចောင်းသားတမကယုံကိုအာဏာပိုင်တွေကဖယ်ရှားခိုင်းတာကြောင့်မနေ့ကဖယ်ရှားလိုက်ရတယ်လို့စစ်တွေចောင်းသားတမကတာဝန်ရှိသူတွေကပြောပါတယ်။အာဏာပိုင်တွေဘက်ကတော့အဲ့ဒီចောင်းသားတမကယုံလှုပ်ထားတဲ့အဆောက်အုံဟာចောင်းသူចောင်းသားတွေနားနေဆောင်ဖြစ်တာကြောင့်အခုလိုဖယ်ခန့်ရတာလို့ပြောပါတယ်။ရခိုင်ကပြဖို့တဲ့ဒီသတင်းကိုတော့ကိုငင်းညန်းကပြောပြပေးပါပါခင်ဗျာ
။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်အတွင်းမှာရှိတဲ့ចောင်းသားတမကယုံကိုအာဏာပိုင်တွေဘက်ကဖယ်ရှားခိုင်းတာကြောင့်မနေ့ကဖယ်ရှားလိုက်ရတယ်လို့စစ်တွေចောင်းသားတမကယာယီဥက္ကဋ္ဌကိုဖုံးပြည့်ဖြူကပြောပါတယ
်အဲ့ဒါကိုဖိချပေးရမယ်အစားထိုးနေရပေးဖို့မရှိဘူးပေါ့နော်မဖိပေးဘူးဟိုကန့်လန့်လုပ်နေမယ်ဆိုရင်တော့သူကတော့တိုင်မှုနဲ့တိုင်ရမယ်ပေါ့အဲ့လိုမျိုးတွေတော့ပြောတာပါပဲဟုတ်ဟုတ်ဟုတ်အကောင်လုံးကိုတော့ကျွန်တော်လုံထုံးတဲ့နေရာကိုရှေ့ပြောင်းပေးပြီဟုတ
်အခုလိုအာနာပိုင်တွေဘက်ကចောင်းသားတမကယုံနေရကိုဖယ်ရှားလိုက်ပေမဲ့လဲစစ်တွေတက်ကတော့ចောင်းသားတမကအနေနဲ့အလုပ်တွေကိုဆက်လုပ်သွားမှာဖြစ်တယ်လို့လဲကိုဖုံးပြည့်ဖြူကပြောပါတယ်
ဟုတ်ကျွန်တော်မနေ့ညမနေ့ရောက်ပြောသလိုပဲပေါ့နော်ဒါကတော့အာနာရှင်ခက်မှာအာနာရှင်ဆန်လောက်တာပေါ့ဆိုတော့ဟိုကျွန်တော်ကတော့နောက်ပိုင်းကတော့လုံမဲ့လုပ်ငန်းတွေကိုတော့နေရာတက်တော့ရှာနေပါတယ်ပေါ့နော်အတီးကြီးကတော့မပြောနိုင်သေးဘူးပေါ့ကျွန်တော်သူ့ပေါင်းပြီးရောဆွေးနွေးနေတော့ဝေးရှိတယ်ပေါ့နော်ဆိုတော့ဟိုတက်နိုင်တယ်မြန်ကျွန်တော်ကတော့ဟိုအရင်လုပ်ငန်းတွေကိုမရက်ပဲနဲ့ဆက်လိုက်ပြီးတော့လုပ်သွားမယ်အဲကျွန်တော်ခင်ကျွန်တော်သူပြတော့မှမဟုတ်ဘူးလို့တော့ပြောချင်ပါတယ်ဟုတ
်အခုလိုစစ်တွေတက်ကတော့ចောင်းသားတမကရုံးကိုဖယ်ရှားခိုင်းရတာဟာကျောင်းရဲ့ငကိုမူလဖွဲ့စည်းပုံအတိုင်းလှုပ်ဆောင်မှုဖြစ်တယ်လို့ဦးကျော်နိုင်ဦးစစ်တွေတက္ကသိုလ်ဌာနမှူးတင်နန်းရေးရာကပြောပါတယ
်။ကျောင်းသားတမကပေးထားတဲ့စာအုပ်တွေကကျွန်တော်တို့ကျောင်းသားနားနေဆောင်နဲ့ကျောင်းသူနားနေဆောင်တွေဖြစ်ပါတယ်ခင်ဗျ။အဲဒါကြောင့်ကျွန်တော်တို့ဦးစီးဌာနကနားနေဆောင်တွေကိုပြန်ပြီးတော့ဟိုမုံလားပုံမှန်အတိုင်းကျောင်းသားကျောင်းသူတွေနားနေလို့ရအောင်လုပ်ပေးပါဆိုပြီးတော့ကျွန်တော်တို့ညွှန်ကြားချက်ရှိပါတယ်ခင်ဗျ။ဟောညွှန်ကြားချက်ဆိုတာကအဲ့လိုမျိုးကျောင်းသားနားနေဆောင်ကျောင်းသူနားနေဆောင်တွေကိုကျွန်တော်တို့ဓာတ်ပုံရိုက်ပြီးတော့တင်ရမယ့်ဟာတွေရှိပါတယ်ခင်ဗျ။ဟိုတက္ကသိုလ်ဖွဲ့စည်းပုံမှာအဲ့လိုပြောထားပါတယ်ခင်ဗျာအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒါတွေကိုပြန်ပြီးတော့ចောင်းသားတွေចောင်းသူတွေနားနေလို့ရအောင်လုပ်ပါပါခင်ဗျာအဲ့ဒါကြောင့်နေရာတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာသမရဦးသိန်းစိန်လက်ထက်ကစပြီးနိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းတက္ကသိုလ်တွေမှာចောင်းသားတမကတွေအတွက်ရုံးခန်းနေရာတွေကိုပေးထားခဲ့တာပါအဲ့ဒီကာလမှာစစ်တွေတက္ကသိုလ်အတွင်းမှာလည်းចောင်းသားတမကရုံးကိုအခုနေရာမှာပဲဖွင့်ခွင့်ပေးခဲ့တာပါ2020ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းစစ်ဆန့်ကျင်ရေးဆန္ဒပြမှုတချို့ရှိခဲ့ပြီးចောင်းသားတမကအဖွဲ့ဝင်တချို့လည်းဖမ်းဆီးအရေးယူခံရတဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။ဒါပေမဲ့လည်း2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့အခြားမြန်မာနိုင်ငံကဒေသတဝက်မှာဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပေမဲ့လည်းရခိုင်ပြည်နယ်မှာတော့ကြီးကြီးမားမားဆန္ဒပြကန့်ကွက်မှုတွေမရှိခဲ့ပါဘူးခင်ဗျာ။